EU ဥရောပတမကကမြန်မာနိုင်ငံမှာစည်ရဲမှုဖြောချရေးအစားအစာနဲ့ဟာရဒတ်ဖူလုံမှုရှိစေဖို့တရားဥပဒေစိုးမိုးရေးပုံမကောင်းမွန်စေဖို့နဲ့ပြည်တွင်းငြိမ်းချမ်းရေးစတဲ့လုပ်ငန်းစဉ်တွေအတွက်မြန်မာကျပ်ငွေ100ဘီလီယံနီးပါးတဲ့ညီမျှတဲ့ယူရိုငွေတန်း90ထပ်တိုးကူညီပေးမှာဖြစ်တဲ့အကြောင်း EU ဥရောပတမကကတနင်္လာနေ့မှာထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုခင့်မိတဲ့ရဲတပ်ဖွဲ့ဖြစ်အောင်ပြည်ပြင်ပြောင်းလဲရေးလှုပ်ဆောင်ပေးနေတာကိုလည်းဆက်လက်ပံ့ပိုးသွားမှာဖြစ်တယ်လို့ထုတ်ပြန်ချက်မှာရေးသားထားပါတယ်။မြန်မာနိုင်ငံမှာ2011ခုနှစ်ပြည်ပြင်ပြောင်းလဲရေးပြီးစတင်လှုပ်ဆောင်ကြတဲ့က EU အနေနဲ့အေးအေးယူပိတ်ဆို့ထားတာတွေကိုပြန်ဖွင့်ပေးခဲ့တယ်လို့ထောက်ပံ့ကူညီမှုတွေပေးခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာ EU တာမတ်ကြီး Roland Kobia ကပြောပါတယ်။ယူရိုငွေတန်း20ကိုဆင်းရဲနွမ်းပါမှုလျှော့ချရေးအစားအစာနဲ့အဟာရဓာတ်ဖူလုံရေးအတွက် MYSAP လို့ခေါ်တဲ့ရေရှည်တည်တတ်မဲ့မွေးမြူရေးလုပ်ငန်းအစီအစဉ်တွေအတွက်အသုံးပြုမှာဖြစ်ပြီးအဲ့ဒီအစီအစဉ်ရရေကြိုတည်တတ်မွေးမြူရေးလုပ်ငန်းတွေအပြင်ကံယူရန်ဒေတာတွေမှာပဇုံမွေးမြူရေးလုပ်ငန်းတွေနဲ့လူမှုရောတွေပြန်လည်စိုက်ပျိုးရေးစတာတွေပါဝင်ပါတယ်ဒီအစီအစဉ်ရလူမှုရေးနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်တာဝန်သည့်ရင်းနှီးမြှုပ်နှံမှုကိုအသေးစားရင်းနှီးမြှုပ်နှံရှင်တွေပါဝင်လှုပ်ဆောင်နိုင်ခွင့်ရကြမှာဖြစ်ပါတယ်ယူရိုငွေတန်း30ကိုတော့တရားဥပဒေစိုးမိုးမှုရှိရေးကိမီရဲတပ်ဖွဲ့ဖြစ်အသွင်ကူးပြောင်းရေးနိုင်ငံတကာစံနှုန်းတွေနဲ့အညီလူခွင့်ရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားလိုက်နာမှုရှိအောင်ဆောင်ရွက်ရေးစတာဒီမှာအသုံးပြုမယ်လို့ဆိုပါတယ်။နောက်ယူရိုငွေတန်း30ကိုတော့လက်ရှိလှုပ်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်မှုတွေဆွေးနွေးမှုတွေနဲ့ပဋိပက္ခဖြစ်ပွားနေတဲ့ဒေတာတွေပြန်လည်ထူထောင်ရေးစတာဒီမှာအထောက်ပံ့ပေးမှာဖြစ်တဲ့အကြောင်း EU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။